ချင်းနဲ့တရုတ်နယ်စပ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းကိုအင်္ဂါနေ့မနေ့ကစစ်ကောင်စီကလေကြောင်းကနေအင်မတန်အားပြင်းတဲ့ဘုံကျဲတိုက်ခိုက်မှုအပြင်လက်နက်အမြောက်တွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်း NUG သမရယုံပြောခွင့်ရဦးကျော်စောက VOA ကိုပြောပါရယ်စစ်ကောင်စီကကချင်ဘက်ကိုဗားကြောင့်ပြင်မထားတိုက်ခိုက်ခဲ့တာပါလေဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံပြောခွင့်ရဦးကျော်စောကိုမှတ်အင်ဂျင်နက VOA Zoom ကနေဆက်သွယ်မေးမြန်းထားပါရယ်
ဒါ isa ဘက်မှာတိုက်ခိုက်ခံရတဲ့အခြေအနေကိုအခုဥကြော်စောတို့ဘယ်လိုသိထားလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုည17နာရီခွဲဝင်းကျင်မှာဒီအချမ်းပစိအုပ်စုကနေပြီးတော့အမြောက်ကြီးတွေနဲ့ပြစ်ခတ်တယ်အဲ့ဒီဟာ isa နောက်မှာရှိတယ်မုံလိုက်ခတ်ဟာစစ်ဘေးချောင်းစခန်းပေါ့မ ITV စခန်းပြီးတော့ဒိုင်နက်ထဲပဲဟာလင်းပြန်ပေါ်ကလည်းဘုံကျဲတိုက်ခိုက်တယ်အဲ့ဒါစစ်ချောင်းစခန်း ITV စခန်းအရက်သားတွေဒုက္ခသည်တွေနေလဲဆိုတာစစ်ရေးပြတ်မှတ်လည်းမဟုတ်ဘူးအဲ့တော့လက်နက်ကြီးရေဒေပြန်ဘောကဘုံကျဲတိုက်ခိုက်တာပေါ့နော်အဲ့ဒီဘုံကျဲတိုက်ခိုက်တဲ့ဘုံကလည်းအင်ပတန်မှပြင်းထန်တာလို့တွေးရှိရပါတယ်အခုကတော့ဒီအတိအကျဟိုတော့ဒီစစ်ရေးကျွမ်းကျင်သူတွေကအခုစစ်စီစုံစမ်းစစ်စီနေကြတယ်ဒါပေမဲ့မျက်မြင်သက်သေတွေပေါ့နော်မျက်မြင်ရတဲ့ကျွန်တော်တို့မြင်ရတဲ့အရာဆိုရင်တော့ဒီကအင်ပတန်မှအပြင်းနဲ့ဘုံလို့ဟိုတွေးရတယ်ဘာဖြစ်လဲဆိုတော့ဘုံကျဲတဲ့နေရာကမြေကြီးထဲကိုအနက်ကပေ40ပေ50လောက်လက်သွားဒီပေတရာလောက်အကျယ်ရှိတယ်ဆိုတော့ပေအဲ့ပတ်ဝန်းကျင်ပေညာ၃ရက်ပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်စခန်းတွေကဟိုနေအိမ်တွေအကုန်လုံးဟိုလုံးဝပျက်စီးသွားတယ်လုံးဝပျက်စီးသွားဆိုတာဟိုအစားအနောက်မရှိအောင်ပျက်စီးသွားတာအဲ့လောက်ပြင်းထန်တဲ့ပုံလို့တွေ့ရှိရတယ်ပေါ့နော်အဲ့တော့အဲ့နောက်မှာရှိတဲ့လူတွေရတဲ့စိတ်မကောင်းစွာပဲအခုပြည်သူလူထုတရ30တည်ကျဲသွားတယ်ဆိုတဲ့သတင်းတွေပေါ့နော် confirm ရအရာသိရှိရပါတယ်59ဦးဟာဒဏ်ရာကြဒီဆေးဥမှာစကူတာခံရ
ဟုတ်ကဲ့အဲ့တော့စစ်ကောင်စီကဒီလိုလိုင်ဇာဘက်ကိုသူတို့ဘာကြောင့်အဲ့လိုတိုက်ခိုက်တယ်လို့မြင်နေရှင
်ဟုတ်ကဲ့စစ်ကောင်စီကအဲ့ဒီအခုကချင်ပြည်နယ်အခုချိန်မှာဆိုရင်ကချင်ပြည်နယ်မှာသူတို့ထိုးစစ်ဆင်မှုစ조사တယ်ထိုးစစ်ဆင်မှုစ조사တဲ့အခါမှာသူတို့ဒီသူတို့ရဲ့အကြအရှုံးတွေကယာနဲ့ချီပြီးတော့ရှိနေတယ်ကချင် ဒီ resistant forces ရဲ့ KIA PDF နောက်ပြီးတော့အတိုင်းသားမဟာမိတ်ဒီရခိုင် AA အစရှိတဲ့ဒီ resistant forces တော်လိုင်းအင်အားစုကြီးကရွေးချယ်ညတိုက်ခတ်တော့စစ်ကောင်စီကအရှုံးကြီးရှုံးနေတယ်သူတို့ကပါလဲဆိုတော့အခုကျွန်တော်တို့စကိုင်းတိုင်းမှာဒီ PDF တွေကိုသူတို့ရှုံးနေတာ KIA ကနေပြီးတော့နောက်ကနေပြီးတော့ဟိုအပအမြောက်ပြုတ်နေတယ်ဆိုဆွတ်ဆွဲပြီးတော့ဒီဟာမျိုးလုတ်တယ်လို့ဟိုဟာဒီလိုင်ဇာကိုတိုက်တာပေါ့လိုင်ဇာကိုတိုက်တာထက်ဟိုဒီစစ်ပြေသူတို့တိုက်လို့ဟိုစစ်ဆောင်ရတဲ့စစ်ပြေဒုက္ခတွေစခန်းကိုတိုက်တာပါလဲဆိုတော့သူတို့နိုင်ဟုတ်သူတို့စိတ်ရင်းမှာသူတို့မနိုင်ဘူးရှုံးနေနေတဲ့အခါကျတော့ပြည်သူတို့သူတို့လက်နက်မဲ့အကောက်ပဲပဲပြည်သူတို့လက်နက်ကြီးတွေအဝေးကနေပစ်တယ်။နောက်လင်းပေါ်ကနေပြီးတော့ဘုံကျဲတက်ဖြတ်တယ်။ဆိုတော့အခုဆိုရင်ဒီအခုဖြစ်တဲ့စစ်ချောင်းစကားမှဆိုရင်ဟာစိတ်မကောင်းစရာပဲ။ကလေးငယ်73ဦးပါတယ်ပေါ့နော်။စုံချုံသွားအသက်ဆုံးရှုံးသွားတော့သူ30ထဲမှာအမ်ဆိုတော့သုံးပုံတစ်ပုံကျော်ကျော်ကကလေးငယ်ပြီ။နောက်စာတင်ကျောင်းတစ်ကျောင်းပြတ်စီသွားတယ်မူချိုကျောင်းတကျောင်းပြတ်စီသွားတယ်ဒါကလေးသူငယ်တွေကိုဟောဒီပြစ်မှတ်ထားပြီးတိုက်ခိုက်တာပဲနောက်ဖျားရှိကိုကျောင်းတကျောင်းဘာသာရေးကလေးကျောင်းနောက်ပြီးတော့အထူးဖြင့်သူတို့ရဲ့အကြမ်းဖက်မှုရှောင်နေတဲ့စစ်ဆောင်စီကိုဟောဒီလူမဆန်စွာဟောလက်နက်ကြီးနောက်ဒီကျောင်းကတိုက်ခိုက်တာဖြစ်ပါတယ်ဘာလဲဆိုတော့သူနိုင်ငံရေးစစ်ရေးအရာအဖက်ဖက်မှရှုံးနေနေလို့သူတို့ဟောကလဲစားချီတာပေါ့နော်အဲ့လိုပဲပြောအောင်
တဖက်မှာကျတော့စစ်ကောင်စီကပြောနေတာကဒီပောက်ကွဲမှုဟာဒါဒီလက်နက်တိုက်ပောက်ကွဲမှုဆိုတဲ့ပုံစံမျိုးပြန်ပြီးတော့လေဟိုသတင်းတွေကတက်နေတဲ့ခါကျတော့ NUG ဘက်ကဒါတကယ်စစ်ကောင်စီရဲ့တိုက်ခိုက်မှုဆိုတဲ့ဟာကျတော့ဘယ်လိုဟိုအတိအကျပြောလို့ရမလဲရှင
်ဟုတ်ကဲ့ဒီဟာစစ်ကောင်စီရဲ့ lobby တွေကနေပြီးတော့ပောက်ကွဲမှုဆိုပြီးတော့ KIA ဟော KIA လက်နက်တိုက်ပောက်ကွဲတာလို့မျိုးသူတို့ကအဲ့လိုမျိုး lobby channel တွေကနေပြောနေတယ်ဒါပေမဲ့ဓာတ်ပုံတွေကြည့်လိုက်ရင်ဟောဆီယမ်မလူလည်းတွေ့ပါလိမ့်ဒါပောက်ခွဲတာလားဘုံကျတာလားဆိုတာနောက်ပြီးတော့ဒီနေရာမှာ KIA စက္ကန့်လည်းမရှိဘူး PDF စက္ကန့်လည်းမရှိဘူးစစ်ရေးအရာဒီနေရာမှာဘာမှမရှိဘူး